အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးမှုတွေလုပ်နေခြင်းအတွင်းအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရေးလက်ချက်မှုတွေဆိုင်းငံ့ထားရကနေတနင်္လာနေ့မှာတော့အသေးစားစီးရေးလက်ချက်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။နိုင်ငံတကာဖိအားပေးမှုတွေရော့မသွားဘူးဆိုရင်သူ့ရဲ့နျူကလ িয়ার အစီအစဉ်ပြန်ဆမယ်လို့မြောက်ကိုရီးယားချိန်ချောက်ခဲ့ပြီးရက်သိမ့်မကြခင်မှာပဲခုလိုစတင်တာပါ။ဒီစီးရေးလက်ချက်မှုတွေမှာမြောက်ကိုရီးယားရေလက်ဆန်ရဖလှယ်မှုအစီအစဉ်ပါဝင်နေပြီးဂျူနာရဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူတွေ့ဆုံပွဲအပြီးလက်ချက်မှုတွေကိုဆိုင်ငံ့ထားတာပါ။မြောက်ကိုရီးယားဘက်ကအမြဲတစေဝေဖန်အဖြစ်တင်နေတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရေးလက်ချက်မှုကိုလည်းဆုံးသတ်ဖို့အတွက်သူတို့ကကြေညာပေးခဲ့တာပါ။စီးရေးလက်ချက်မှုကိုတောင်ပိုင်းကဖိုအန်မြို့နားမှာစတင်မှာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ဝင်ကြီးဌာနပြောခွင့်ရကအတည်ပြုခဲ့ပေမဲ့မီဒီယာတွေသတင်းယူခွင့်တော့ရမှာမဟုတ်ပါဘူး။အမေရိကန်နဲ့တောင်ကိုရီးယားရေတပ်သားစုစုပေါင်း900လောက်ပဲလက်ချက်မှုမှာပါဝင်မှာဖြစ်ကြောင်းယုံဟပ်သတင်းမှာဖော်ပြပါတယ်။2019အတွက်ပူးတွဲစီးရေးလက်ချက်မှုလုပ်ဖို့ကိစ္စကိုတော့ဒီဇင်ဘာလနဲ့ရောက်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကဆုံးဖြတ်မယ်လို့ပြီးခဲ့တဲ့သတင်းပတ်တဲ့ဝါရှင်တန်ကိုလာရောက်တဲ့တောင်ကိုရီးယားကာကွယ်ဝင်ကြီးကပြောပါတယ်။အမေရိကန်ဘက်ကအပြင်းထန်ဆုံးဖိအားတွင်အရေးယူတန်းခတ်တဲ့လှုပ်ဆောင်မှုရက်မပြင်းမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေပြန်ဆနိုင်တယ်လို့တောက်ကြနေမှာပဲတတိပေးထားပါတယ်မြောက်ကိုရီးယားဟာသူ့ရဲ့ပဲ့ထင်းတဲ့ဒုံးကြီးဒါမှမဟုတ်နျူကလ িয়ার လက်နက်တွေအတွက်ဆန်းတက်မှုတွေမလုပ်တာတနည်းနည်းပါရှိနေပြီဖြစ်တယ်လို့သူ့ရဲ့နျူကလ িয়ার လက်နက်ဆန်းတက်တဲ့အဓိကစခန်းကိုပိတ်ပစ်ခဲ့ကြောင်းနဲ့နောက်စခန်းအများအပြားကိုလည်းဖြစ်သိမ်းဖို့စီစဉ်နေတယ်လို့ပြောခဲ့တာပါ